တနိုင်ငံလုံးအပြစ်ရဲ့သဘောတူစာချုပ် NCA ကိုလက်မှတ်ရေးမထိုးထားရသေးတဲ့ NMSP မွန်ပြည်သက်ပါတီနေနဲ့ NCA ကိုလက်မှတ်ရေးထိုးမယ်လို့ပါတီထိပ်ပိုင်းခေါင်းဆောင်တွေကပြောလိုက်ပါတယ်။မွန်နိုင်ငံရေးပါတီတွေမွန်လူထုအခြေပြုအဖွဲ့အစည်းတွေနဲ့ဒီကနေ့မော်လမန်မြို့မှာတွေ့ဆုံပြီးတော့သဘောထားဆန္ဒရယူပြီးတဲ့နောက်မှာအခုလိုပြောလိုက်တာဖြစ်ပါတယ်။အပြည့်စုံကိုထိုင်းချီဆိုင်ဗီဒီယိုမှာပိုင်းသတင်းတော့နိုင်ကိုင်ကသတင်းပေးပို့ထားပါတယ်။
NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးတော့တိုင်းဒေသနဲ့ကိုင်ဖွဲ့တွေကြားအမည်မတူညီမှုတွေရှိနေပေမဲ့မွန်ပြည်တပ်ပါတီအနေနဲ့ကတော့ NCA ကိုလက်မှတ်ရေးထိုးသွားမယ်လို့မွန်ပြည်တပ်ပါတီဗဟိုလုံမှုဆောင်ကော်မတီဝင်ဖြီတွင်းရေးရတာဝန်ခံနိုင်ဝင်းလှကဗီအေကိုပြောပါရယ
်ခုဒီအချိန်ကာလကြာတော့ဒီကျွန်တော်တို့ဒီအားလုံးပါဝင်ရေးဆိုရဲအားလုံးပါဝင်ရအောင်ဒီ NCA လမ်းကြောင်းမှာဆိုတဲ့အပေါ်မှာဒီမြောက်ပိုင်းဖွဲ့တွေကလည်းပဲဒီသူတို့ကိုနှိုက်ကြပါနော်သူတို့ကိုနှိုက်ကြလည်းပဲဒီ NCA လမ်းကြောင်းတိုင်းမတော်တော့ဘူးအဲဆိုလာတဲ့သဘောထားတွေကြည့်လာတဲ့အပေါ်မှာလည်းပဲကျွန်တော်တို့ဒီပြောချက်ပြီးတော့ကျွန်တော်တို့ဒီမှာလည်းသဘောထားတရပါလေသဘောထားတရဆိုတော့ကဒီအားလုံးပါဝင်ရေးဆိုတဲ့ဟာနောက်တိုက်ပွဲရကြီးဆိုတဲ့ဟာကမဖြစ်နိုင်တော့ဘူးလေလက်လက်တွေ့အခြေအနေရအဲရောက်အဲရောက်လည်းပဲဒီ NCA လမ်းကြောင်းကိုလျှောက်မဲ့ကျွန်တော်တို့ဒီဘဝသူအဲ့ဒီဖွဲ့ချီတွေနဲ့ဒီဒီလက်သွဲပြီးတော့ NCA ကိုကျွန်တော်တို့အခုတော့ဒီရေးထိုးနိုင်ဖို့ရေးထိုးပြီးတော့ကဒီနိုင်ငံရေးဆွေးနွေးဖို့တော့ဘူးအဲ့ဒီသဘောထားတော့ချလာခဲ့တဲ့သဘောရှိ
မွန်ပြည်တပ်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးဒီကနေ့မော်လမြိုင်မြို့မွန်ပြည်တပ်ပါတီရုံးခန်းမှာမွန်နိုင်ငံရေးပါတီတွေမွန်လူထုအခြေပြုဖွဲ့ချီတွေရဲ့သဘောထားဆန္ဒရယူခဲ့တာပါ NCA ကိုအရင်ကဘာကြောင့်လက်မှတ်မရေးထိုးသလဲဆိုတဲ့အပေါ်မွန်ပြည်တပ်ပါတီရဲ့သဘောထားကိုလည်းနိုင်ဝင်းလှကဆက်ပြောပြပါတယ်
ကနဦးတော်သားကလည်းပဲဒီ NCA ကိုဒီကျွန်တော်တို့ကို၌ကိုယ်တိုင်ကလည်းပဲဒီပါဝင်ရေးဆွဲထားတော့ဒီ NCA ငူကြမ်းအစီကိုလေနော်အဲဒီမှာလည်းဒီနှစ်ဖက်လက်ခံထားတဲ့အစီကိုဖြတ်ဖြတ်လက်ခဲ့ပြီးဒါပေမဲ့လည်းကျွန်တော်တို့ NCA ကိုမဆိုးဖြစ်သေးတာကမဆိုးဖြစ်သေးတာနော်ကျွန်တော်တို့လက်မခံတာမဟုတ်ဘူးမဆိုးဖြစ်သေးတာကဒီတပြည်လုံးတိုင်းတာဆောင်တဲ့ပြခရက်စဲကြီးစာရုပ်ဆိုတဲ့အတိုင်းတပြည်လုံးပြခရက်စဲဖို့နောက်တိုက်ပွဲတွေဖြစ်နေတိုက်ပွဲတွေရက်စဲဖို့အဲ့ဒီနှစ်ချက်ပေါ့လေကျွန်တော်တို့တောင်းဆိုရတယ်အဲ့ဒီချက်နဲ့ပြည်စုံတော့ NCA ကိုအချိန်မဆိုင်ဖို့မယ်အဲ့ဒီတော့
UNSC ကညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီကနေတင်ပြထားတဲ့အချက်၉ချက်ကိုအစိုးရကမူရလက်ခံပြီးဖြစ်တဲ့အတွက်မွန်ပြည်တပ်ပါတီအနေနဲ့လက်မှတ်ရေးထိုးရေးမှာအဆင်ပြေနိုင်လိမ့်မယ်လို့လည်းဆွေးနွေးပွဲကိုတက်ရောက်လာကြတဲ့လူထုဖွဲ့စည်းတွေနဲ့နိုင်ငံရေးပါတီခေါင်းဆောင်တွေကညင်နေကြပါတယ်မွန်မျိုးရာဒီမိုကရေစီပါတီကနေ1990ရွေးကောက်ပွဲမှာနိုင်ရခဲ့တဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းနိုင်တောင်းရှင်ကတော့မွန်ပြည်တပ်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးသင့်ကြောင်းအဖွဲ့တွေကလည်းအကြံပြုခဲ့တယ်လို့ပြောပါတယ
် NCA မှာလက်မှတ်ထိုးသင့်လဲဆိုတာအားလုံးကအကြံပြုတယ်။ဘာလို့လဲဆိုတော့အခု28ပြည်လုံးကိုသွားနေတဲ့အခါကျအစိုးရကလည်းသွားနေတယ်၊ဟိုတပ်ကလည်းသွားနေတဲ့အခါကျတော့ဘလူးကြီးမွန်နေနဲ့ကအဲ့ဒီ NCA ကိုသွားနိုင်လို့ဒီဒီငင်းကြမ်းရေးရဖို့မွန်ကလက်မှတ်ထိုးသင့်လဲ NCA အဲ့ဒီလိုပဲအကြံပြုကြတော့
ဝါလနက်ကန်ဖွဲ့ UWSP UWSA ဦးဆောင်ပြီးဖေဝါရီလနောက်ဆုံးပတ်ကကျင်းပခဲ့တဲ့ဗန်ခန်းညီလာခံရဲ့စီဝေးပြီးထုတ်ပြန်ကြေညာချက်ထဲမှာ NCA ကိုဆက်မလုပ်တော့ဘဲငင်းချမ်းရေးစာချုပ်သစ်ကိုဖော်ဆောင်မယ်လို့ပါရှိပါတယ်UWSA ဝပြည်သွေးစည်းညို့ရေးဖွဲ့ KIO ကချင်လွတ်လပ်ရေးဖွဲ့ SSCP မြောက်ပိုင်းရှမ်းပြည်တပ်မတော် TNL တန်းပလောင်တပ်ဖွဲ့မိုင်းလာတပ်ဖွဲ့ NDAA ရခိုင်တပ်မတော် AA ကိုကန်တပ်ဖွဲ့ MNDAA တို့တက်ရောက်ခဲ့တဲ့အဲ့ဒီပန်ခန်းစည်းဝေးမှာ NCA ကိုလက်မခံတဲ့သဘောထွက်လာတဲ့အတွက် UNSC နဲ့ကြားမှာအမြင်ကွဲလှဲတဲ့သဘောတွေရှိလာတာပါUNSC အဖွဲ့အနေနဲ့ကတော့တင်ပြထားတဲ့အချက်ကိုချက်ကိုခိုင်မအောင်ဖတ်မှတ်ဆွေးနွေးပြီးနောက် NCA ကိုလက်မှတ်ထိုးမယ်ဆိုပြီးမတ်လ14ရက်နေ့မှာကျင်းပပြီးစီးခဲ့တဲ့ UNSC ဗဟိုလုံမှုဆောင်ကော်မတီစည်းဝေးမှာဆုံးဖြတ်ထားပါတယ်ခင်ဗျာ
။နိုင်ကွင်းတင်ပြပို့ထားတာပါ